ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ဂျူလီဘီရှော့ဟာဗဟုမွေးမအောင်နိုင်တဲ့တွေးဆွန်ခဲ့တာဟာအစကောင်းတယ်လို့သုံးသပ်ကြပါတယ်။ကုလထူကိုစလေဘီရှော့ကစစ်ခေါင်းဆောင်နဲ့ထပ်တွေ့ဖို့ရှိတယ်လို့လည်းကုလထွေထွေညီလာခံမှာပြောခဲ့တာပါ။ဒါပေမဲ့ဒါဟာတကယ်လက်တွေ့ဆက်တွေ့နိုင်ဖို့ပိုအရေးကြီးတယ်လို့သုံးသပ်ကြပါတယ်။ဒီမိုကရေစီနဲ့တိုင်းသားအင်အားစုတွေနဲ့လည်းတွေးဆွန်ခဲ့တဲ့ဘီရှော့အနေနဲ့ဘာတွေဆွေးနွေးနိုင်ခဲ့ပြီးရှေ့ဆက်ဘာတွေမျှော်လင့်နိုင်ပါသလဲ။ဦးဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒေါက်ဆန်းစစ်ကြီးဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်နောက် NUG မြို့သားညီညွတ်ရေးအစိုးရ NUCC မြို့သားညီညွတ်ရေးအတိုင်းအမြန်ကောင်စီနဲ့တိုင်းနာဖွဲ့ကိုယ်စားလှယ်တွေနဲ့ပါအရင်တွေ့ဆုံခဲ့တဲ့ကုလထူးတန်နဲ့အခုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တွေ့ဆုံမှုထဲဆွေးနွေးနိုင်ခဲ့တာကို ISP မြန်မာမှာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူအဖွဲ့ဒါရိုက်တာဦးအောင်သူငင်းကအခုလိုထောက်ပြပါတယ
်။နောက်ဘက်ကပြောစရာရှိတာတွေအထူးသဖြင့်တော့ဒီကုလသမဂ္ဂအထူးတန်ပေါ့နော်ဂျူလီဘိရှော့ပ်အနေနဲ့လည်းသူ့ကိုဆက်လက်ပြီးတော့ရှင်းရှင်းဆက်တွေ့ခွင့်ပေးဖို့ကုလသမဂ္ဂရဲ့လုံခြုံရေးဆောင်တာတွေဆက်တွေ့ခွင့်ပေးဖို့ဒါတွေတိုက်တွန်းမယ်လို့ယူဆပါတယ်။ဆိုတော့ဒီဘက်ကကျတော့လေရှစ်ကောင်စီဘက်ကလည်းဆက်ပြီးတော့ဆိုရလုံခံနေပေါ့ဗျာအခုလုံချောင်းနေတာမှန်ကန်တယ်နောက်တစ်ခါကျတော့အခုလူရောက်ပေါ်ကိုလည်းကျင်းပမယ်ဆိုတော့ဒီသားကိုကုလသမဂ္ဂပူအောင်ဆောင်ရွက်ပါလို့ပြုမယ်လို့ထင်တာပဲ
ကိုကျော်မူကြီးမင်းအောင်လိုင်းနဲ့ဒီလအောက်တိုဘာလလယ်မှာတွေ့ခဲ့တယ်လို့နေဆက်သူတွေပြောတဲ့ဒီကုလကိုယ်စားလှယ်အနေနဲ့ NUG နဲ့လည်းတွေ့ခဲ့ပြီးဖြစ်တာကို NUG သမရယုံပြောခွင့်ရဦးကျော်စောကအခုလိုအတည်ပြုပါတယ
်ကုလသမဂ္ဂအထူးတွေတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာစတိတ်ကိုယ်တော်အကုန်လုံးနဲ့တွေ့မယ်ဆိုတဲ့အတိုင်းတွေ့ရဆိုတဲ့သတင်းထုတ်တာပေါ့နော်ကျွန်တော်တော့ NUG ရောတွေ့ရဆိုတာသူသတင်းထုတ်တဲ့ထဲမှာပါတယ်ဆိုတော့တွေ့ရတယ
်ဒါအပြင်အခုလိုအထူးတန်တွေနဲ့တွေ့ဆုံတာမျိုးမှာပြောလို့ရှိတာကိုလည်းNUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကအခုလိုရှင်းပြပါတယ်
။အဓိကတော့ lobby လုပ်တယ်ဆိုတဲ့နေရာမှာ and why နေရာတော့သူတို့ရဲ့အလုပ် mandate အရာရောတာဝန်အရာရောအခွင့်အပေါင်းစုံနဲ့တွေ့ကြတာပေါ့လေ။ဆိုတော့ကျွန်တော်တို့ရဲ့အလုပ်ကလည်းဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေ 5.1 consensus ကိုတော့ UN Security Council resolution ပေါ့နော်။ 2669 မှာပါတဲ့အချက်တွေပေါ့။အဲ့ဒီအချက်မှာနှစ်ခုကွန်မွန်ဒါကတော့ဒီအရသာပြည်သူလူထုကိုအကြမ်းဖက်နေတာတွေတိုက်ခိုက်မှုတွေရပ်တန့်ဖို့ကိစ္စပါပဲဆိုတော့အဲဒီကိစ္စတွေကိုအဓိကကျူးလွန်နေတဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ရောရွာတွေမိရှုတာတွေကိုကျူးလွန်နေတဲ့စစ်ကောင်စီကိုအရင်ဆုံးအကြမ်းဖက်မှုတွေရပ်တန့်အောင်လို့ဖိအားပေးရမယ်တိုက်တွန်းရမယ
်ဒီကုလထုတ်တဲ့ကြိုးပမ်းမှုကိုကြိုးဆိုပေမဲ့လက်တွေ့ဆွေးနွေးပွဲတွေဖြစ်ဖို့တော့ခက်နေမယ်လို့ CDM ဘုံမှုနောင်ရကအခုလိုသုံးသပ်ပြပါတယ
် The UN Special Envoy နဲ့အတန်းတန်းဆိုညှိနှိုင်းဖြေချဖို့ကြိုးစားနေပုံတွေ့ရပါတယ်ဒါပေမဲ့လေကျွန်တော်တို့မြန်မာနိုင်ငံရဲ့ပြည်ပခန့်မှာပါဝင်ပတ်သက်နေသူတွေအနေနဲ့ကတော့လက်ရှိငြိမ်းချမ်းရေးကိုဥတည်နိုင်မယ့်အနေအထားတော့လက်ရှိမှာမျှော်လင့်လို့မရနိုင်ဘူးလို့မြန်မာတဲ့စကားဆောင်အနေနဲ့လည်းပြီးခဲ့တဲ့လပိုင်းတွေကပဲမြောက်ပိုင်းအဖွဲ့တွေကိုအကြမ်းဖက်အဖြစ်ကျင်းပတဲ့အပြင်ကိုနိုင်ငံအနှံ့မှာလည်းဒါလေကြောင်းပို့ခြင်းမှုတွေကိုအဆက်မပြတ်လုပ်ဆောင်နေတယ်အလားတူတစ်ဖက်ကျွန်တော်တော်လိုင်းအင်အားစုတွေကကြော်လဲစစ်တပ်ကနိုင်ငံရေးကနေမထွက်မချင်းဒီငင်းချင်းကိုတွားဖို့ညှိနှိုင်းဆွေးနွေးဖို့ဆိုတော့မရှိနိုင်သေးဘူးလို့ကျွန်တော်တို့မြင်တယ်အကြတော့ဒီလောက်အခွေအဟကြီးမားနေတဲ့အချိန်မှာငင်းချင်းလက်ဆောက်ဖို့နိုင်ငံတကာရဲ့ချုပ်ပတ်မှုတွေကတော့တိတ်အရာရောက်အောင်မယ်လို့မထင်ဘူ
းဒါအပြင်ရှေ့ဆက်ဖို့အရေးကြီးတာကိုလည်းဥအောင်သူငင်းကအခုလိုဆက်ထောက်ပြပါတယ
်ကုလသမဂ္ဂရဲ့အခန်းကဏ္ဍအရေးကြီးပါတယ်အဲ့တော့ကုလသမဂ္ဂအခုရဲ့လက်ရှိကိုယ်စားလှယ်ပေါ့နော်အထူးသဖြင့်ဘီရှော့ပါနေပြီးတော့စစ်ကောင်စီနဲ့ဂျီစီဆက်ပြီးတော့ပြနိုင်မလားပေါ့နော်ပြီးခဲ့တဲ့ဒီကုလအထူးသံဂလိုရီနစ်စေတဲ့ကသူ့ရဲ့ခီးစဉ်ကနောက်ပိုင်းမှာဆက်ပြီးတော့အလုံးမဖြစ်တဲ့အနေအထားဖြစ်သွားတယ်ဗျာ
ဒီနေရာမှာ NUG ဘက်ကလေးနဲ့ထားထောက်ပြလေးရှိတာကိုလည်းဒေါ်စင်မောင်ကအခုလိုဆက်ရှင်းပြပါတယ
်နိုင်ငံရေးအခြေရှာတယ်ဆိုတဲ့နေရာမှာမြန်မာအုံးမြန်မာလက်ဖြစ်ဖို့လိုတယ်မြန်မာပြည်သူလူထုရဲ့ aspiration လိုလားနေတဲ့ဒီစစ်တပ်နိုင်ငံရေးရထွက်ဖို့နဲ့ Federal Democracy ပြည်အောင်စုတည်ဆောက်ရေးအတွက်ပြည်သူလူထုရဲ့အတန်ကိုထင်ထားဖို့လိုတယ်ပေါ့နော်
အဲ့ဒီတော့ဒီခီးစဉ်ကနေရှေ့ဆက်ပါမျှော်လင့်နိုင်တာနဲ့ပိုရေးပါနိုင်တာကိုမေးတာမှလည်းဥအောင်သူငင်းကအခုလိုဆက်ထောက်ပြပါတယ
်စိတ်တော်များများမျှော်လင့်ချက်မထားနိုင်ဘူးကျင်ပါတယ်ဒါပထမဦးဆုံးပြည်ဆောင်မှုဖြစ်တယ်ဒီနေသားမှာပဲဆက်ပြီးတော့နောက်ပိုင်းမှာရည်ရှိဆက်တွေ့ပြီးတော့ချက်ထွန်မှုရသွားဖို့လုံနိုင်မှုလိုအပ်တယ်လို့ထင်ပါတယ်ဆိုတော့ဒီနေသားမှာရည်ရှိတဲ့ချက်ကတရုတ်နိုင်ငံရဲ့ပုံဝင်ပတ်သက်မှုပေါ့သူရဲ့အခန်းကဏ္ဍကအရေးကြီးပါတယ် နောက်တစ်ခုကကျတော့ကုလသမဂ္ဂအနေနဲ့လည်းပြစ်ပယ်လို့မရနိုင်ဘူးလို့ထင်တာပေါ့နော်။ဆိုတော့ဒီစာကိုဆက်ပြီးတော့ဘယ်လိုကင်ကွသွားမလဲဆိုတာကတော့အရေးကြီးတဲ့ကိစ္စလို့ယူဆပါတယ
်။စစ်ကောင်စီဘက်ကတော့ဒီခီးစဉ်ကိုသတင်းဖော်ပြတာမရှိခဲ့ပါဘူး။စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့လည်းအချိန်မီနေရခဲ့ပါဘူး။ဒါပေမဲ့ဒီအရေးပါတဲ့အဖွဲ့တွေအားလုံးဒီပါနဲ့တွေ့ဆုံပြီးမှတော့ဂျူလီဘီရှော့ကမြန်မာပြည်ထောင်နာမှာတစ်ဖက်ဖက်ကိုအပြည့်ရှင်ဥတီလုံနေတာတွေကိုဆွတ်လွတ်ပြီးလူထုအကျိုးကိုသာဥတီအခြေရှာဖို့ကုလညီလာခံမှာတိုက်တွန်းသွားခဲ့ပါတယ်ခင်ဗျ။